ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပြောသလိုခြေလက်လူထုသတင်းစာမဖတ်ရတာမှန်ပေမဲ့တခြားမီဒီယာတွေနဲ့လက်လှမ်းမိနေကြပြီးမြို့တွေမှာသတင်းစာဖတ်နိုင်တဲ့အခြေအနေရှိပေမဲ့မဖတ်ကြတာဟာအစိုးရသတင်းစာကိုစိတ်မဝင်စားတဲ့အတွက်လို့လေ့လာသူတွေကပြောပါတယ်။မြန်မာနိုင်ငံမှာသတင်းစာဝယ်မဖတ်နိုင်လောက်အောင်စည်ရင်နွမ်းပါသူတွေရှိတယ်လို့ပြည်သူ့လွှတ်တော်အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချုပ်မနစ်ကတင်သွင်းချိန်မှာပြန်ကြားရေးဝန်ကြီးဦးအောင်ကြည်ကပြောကြခဲ့ပါတယ်
။အသက်30နှစ်နဲ့အထက်သတင်းစာဖတ်နိုင်တဲ့လူဦးရေ40နဲ့6သန်းမှာ43သန်းခန့်ဟာသတင်းစာလုံးဝပတ်ခတ်မရပဲဖြစ်နေတာကိုလည်းကျွန်တော်တို့သတိပြုကြဖို့လိုအပ်ပါတယ်။အများစုမှာကျေးလက်ဒေတာနဲ့ဝေးလံတဲ့ဒေတာတွေမှာနေထိုင်နေကြသူများနဲ့နေ့စဉ်သတင်းစာကိုပင်ဝယ်မဖတ်နိုင်လောက်အောင်စည်ရင်နွမ်းပါနေသူများဖြစ်ကြပါတယ်။
ဝင်းကြီးဦးအောင်ကြည်ပြောတာမှန်တယ်လို့အမေရိကန်ပြည်ထောင်စုမြို့ရောက်မြို့မှာနေထိုင်နေတဲ့စာရေးဆရာနဲ့ဝေဖန်ရေးဆရာမောင်စွမ်းကြီးကပြောပါတယ်
တော်ဒီမှာဝယ်မဖတ်နိုင်ကြပါဘူးတော်ရမှာတိတ်အိမ်ပဲဝယ်ဘူးလေအဲ့ဒါတောင်မှနေစီရတာမဟုတ်လေငားမိုင်ဝေးတဲ့သူစပိန်နဲ့လူကြုံရှိမှရတာပွဲရုံကစုထားတာလေဒါအဟောင်းဖားရတာပေါ့လေအဲ့ဒါတကြီးအိမ်ကလေတော်ရတွေကတော့များသောဖြစ်တော့အဲ့လိုသတင်းစာကတော့ဘာသတင်းစာမှမဖတ်နိုင်ပါဘူးဖတ်နိုင်တာသူပြောတာဟုတ်တယ်
ဒီလိုကြည့်လက်ကိုသတင်းစာမရောက်ပေမဲ့ခုခေတ်မှာတော့ရေဒီယိုနဲ့ရုပ်မြင်သံကြားတွေကြောင့်ဝေးလံခေါင်ပြားဒေသအထိသတင်းတွေရနိုင်ကြတယ်လို့ပြောလာသူကမြန်မာနိုင်ငံအနှံ့ရောက်နေတဲ့ EPA European Press Photo Agency ကဓာတ်ပုံသတင်းတော့လင်းပေါ်ပေါ်ရပါ
သတင်းစာကတော့မှန်ကောင်းမှန်မှားလေးပဲရေဒီယိုတို့မီဒီယာတို့ကတော့ရောက်နေဦးမှာပဲလေအိုးလက်ပတ်တော်တို့ကတော့ရွာအစွန်ဖြားလေးဆိုရင်သူ3ဝိုင်းနဲ့မှတော့ရတယ်3နိုင်4နိုင်တော့တော့ရတယ်အဲ့လိုရောရောက်တယ်ဒါပေမဲ့အဲ့မှာအနည်းဆုံးတော့သူရေဒီယိုနားထောင်ကြတယ်အဲ့လို BBC တို့ RFA တို့နားထောင်ကြတယ်ဘုံကြီးပြောတာသတင်းစာလိုပဲပြောတာပေါ့နော်ဒါပေမဲ့အခုကိစ္စကိုလေသတင်းစာရင်းအင်းဘက်ကလည်းသူကဟိုးရင်တော့ဦးနေဝင်အာနာသိမ်းထားတဲ့ခေတ်လိုမျိုးမဟုတ်တော့ဘူးတော်တော်လို့အင်တာနက်ဒီတော့ရုပ်သံတွေပေါ့နော်အနည်းမှမီးမရှိဘူးတော်တော်ဝေးနေရသတင်းစာတော့မရောက်ဘူးပတ်စင်ကြားနေလည်းမရောက်ဘူးအကြိုင်းနေမှာသူစုရောက်ကျင်လည်းရောက်မယ်ဒါပေမဲ့သူတို့မှာ TV ရှိတယ်အဲ့ TV ပဲထရီရဖွင့်လို့ရတယ်ဂျိုလူ line တွေဖွင့်လို့ရမယ်ဗျာအခုဆိုရင် pay line တွေရှိတယ်လေပတ်စံနဲ့အဲ့ information တွေသူတို့ access တွေရနိုင်တဲ့အနေအထားတွေများတယ
်လူရေတန်း60ဝန်းကျင်ရှိတဲ့မြန်မာနိုင်ငံမှာအစိုးရသတင်းစာဆောင်ရေး6သိန်းကျော်ပဲထုတ်ပေးနိုင်တဲ့အတွက်စည်ရင်းလို့သတင်းစာဝယ်မဖတ်နိုင်တာလက်ခံလို့ရပြီးဝယ်ဖတ်နိုင်သူတွေကဘာကြောင့်မဖတ်ကြပါသလဲသတင်းတော့လင်းပေါ်ပေါ်က
ဘဝမိမှာအဆောင်ရေအများဆုံးဖြန့်နိုင်တာဆိုလို့အစိုးရသတင်းစာပေါ့လေတပြည်လုံးကိုဖြန့်နေတာပေါ့သူတခုပဲဟာဟိုညပေါင်းများစွာပေါ့နော်ဟိုမနိုဖလိုက်လောက်ပြီးတော့ကင်ထားခဲ့တော့အဲ့ဒီသတင်းစာမှာလူရဲစိတ်ဝင်စားမှုမရှိဘူးကိစ္စဆက်ပေါ့နော်အစိုးရပေါ်စီကိုကာဝါလုပ်တဲ့ဒီအစိုးရခေါင်းဆောင်တွေဘာလုပ်နေလဲဘာလုပ်နေလဲဒီလို for show ပေါ့နော်သတင်းစင်ပေါ့သူတို့လုပ်နေတာကိုပြကျင်တယ်သူတို့ပြကျင်တဲ့အချက်လက်တွေသတင်းတွေသူတို့အာဝေါ်တွေတော့ပဲထည့်တော့လူတွေကစိတ်ဝင်စားကြကျွန်တော်တို့လည်းငငယ်တွေကအိမ်မှာနေတိုင်းသတင်းစာဝယ်ခဲ့တယ်ဒါပေမဲ့နိုင်ရေးသတင်းကြည့်ဖို့တော့ကျွန်တော်တို့မိဘတွေရေးရွယ်ဝယ်ခဲ့တာလी
ကြည့်လက်ကလူတွေသတင်းစာမဖတ်နိုင်တာကိုလက်ခံတဲ့ဆရာမောင်စွမ်းကြီးကလည်း
မျိုးမှကြတော့ဝယ်ပေါ်မဖတ်တာတော့အစိုးရသတင်းစာကိုစိတ်မဝင်စားဘူးလေလူတွေကနားနေတာကအစိုးရသတင်းစာဆိုတာအစိုးရကိစ္စနဲ့ပတ်သက်အမှမပြောဘူးဆိုတဲ့အစွဲလမ်းဖြစ်သွားပြီလေအစိုးရဆက်ဆက်စစ်စိုးရဆက်တကလိန်လာတာကိုလိန်နိုင်ညာတာကြွားတာဝါတာပဲဆိုပြီးတော့မယုံတော့ဘူးလေ
1962ခုနှစ်နောက်ပိုင်းပုဂ္ဂလိကသတင်းစာအခန်းကဏ္ဍကွဲပြောက်သွားခဲ့ပြီးခုမှပုဂ္ဂလိကသတင်းစာတွေထုတ်ဝေခွင့်ရပြီမဲ့ကြည့်လက်ထိမရောက်တာကိုသတင်းတော့လင်းပူပူကထောက်ပြပါတယ
်အခုမှနေ့စဉ်လုံးသတင်းစာတွေထွက်လာတယ်ပြည်သူကြီးတွေမှပြန်တယ်နေတွေပါကြီးတော့ရောက်တယ်တကယ်ကြီးလက်အထိမရောက်ဘူးဆိုတော့မဖွင့်ပြိုးလာသေးဘူးပေါ့နော်သူတို့မဖွင့်ပြိုးလာနိုင်အောင်လေကျွန်တော်ဒီအစိုးရဘက်ကနေနေပေါင်းများစွာဖိနှိပ်ခဲ့တာတွေကြောင့်လဲပါမယ်တင်တယ်တကယ်ပြောရင်တော့ဒီဟာတွေကပြန်ကြားရေးရဲ့ဟိုအားအနေချက်တွေကြောင့်လို့အဲ့လိုထင်နေတာ
ခုလိုပုဂ္ဂလိကသတင်းစာတွေထုတ်ဝေခွင့်ရချိန်မှာတချို့လဲရှုံးနဲ့ဆက်ထုတ်နေပြီးတချို့လဲရနာလိုက်ပါတယ်ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီအာဘော်ပြည်ထောင်စုသတင်းစာရဲ့ဈေးကွက်ကတော
့ပြည်ထောင်စုသတင်းစာကအပြင်မားကတ်ထဲမှာစိတ်ဝင်စားရတဲ့သတင်းစာမျိုးမဟုတ်ဘူးဗျလွတ်တော်ရုံးတို့ဘာလို့လဲသွားလို့ရှိရင်အဲ့အောက်ကရဲကင်းအားဆိုပြည်သူနေတဲ့အကုန်လုံးမှရှိတယ
်အစိုးရကိုပွားထုတ်ဝေတဲ့သတင်းစာမှုလဲသတင်းစာဖတ်ပရိသတ်တူပြောတာက
ပြည်ထောင်စုနေစဉ်သတင်းစာကတော့ဟိုဘယ်လိုရင်းမသိပါဘူးဒီလိုပဲမမရောသူအလေးနဲ့သူမဆိုးရမယ်ဟာကိုသူတို့ကမျက်နှာဖုံးမှာလူရရှိမှလည်းအဖုံးမှာနေတိုင်းပါမှတခြားလူတွေကလည်းနေတိုင်းအဖုံးပါခြင်းနေလို့ဘယ်လိုလုပ်မလို့
အစိုးရသတင်းစာတွေဟာ format လို့ပြောတဲ့အသွင်သဏ္ဍာန်ပြောင်းမိမဲ့အနှစ်သာရကခောက်ယိုးကျိုးနေတော့မယ်လို့တချို့ကဝေဖန်ပါတယ်။တခါတလေပါလာတဲ့ဆောင်းပါးတွေဟာကြန့်ခိုင်ဖွံ့ဖြိုးရေးပါတီဘက်အတော်ရင်ပြီးလူမှုဆန္ဒကိုစက်ညင်တဲ့သဘောတောင်စောင့်နေလို့စာနယ်ဇင်းသမားတူကဝေဖန်တာလည်းရှိပါတယ်ရှင်။